ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပွားခဲ့တဲ့အကြမ်းဖက်ပြစ်ပတ်ခါတွေကြောင့်အိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံတွေကိုထွက်ပြေးခဲ့ကြတဲ့ဒုက္ခသည်တွေကိုပြန်လည်စစ်စစ်လက်ခံနိုင်ဖို့အတွက်အလေးပေးဆောင်ရွက်နေတယ်လို့လူဝင်မှုကြီးကြပ်ရေးနဲ့ပြန်လည်နေရာချထားရေးပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြေအေးကပြောပါရယ်ဒီအတွက်အတွက်ပြင်ဆင်မှုတွေစပြီးတော့လုပ်နေတယ်ဆိုတဲ့အကြောင်းနဲ့ဒီရခိုင်ပြည်နယ်ဆိုင်ရာအကြံပြုချက်တွေကိုအကောင့်ထယ်ဖို့ရေးကော်မတီအစည်းအဝေးမှာဒီကနေ့ဆွေးနွေးခဲ့တာတွေနဲ့ပတ်သက်လို့တော့ဝန်ကြီးဒေါက်တာဝင်းမြေအေးကအခုလိုစပြောပါဗျ။
ကြံပြုချက်များပေါ်အကောင့်ထယ်ဖို့ရေးကော်မတီရဲ့အစည်းအဝေးလုပ်တာဒီနေ့လုပ်တာတတိယကြိမ်မြောက်လေ။အဲ့ဒီအစည်းအဝေးလုပ်တယ်လုပ်တဲ့တုံ့ရန်နေပြီးတော့ကျွန်တော်တို့ရဲ့ဒီဦးစားပေးဆောင်ရွက်မဲ့အစီအစဉ်တွေပေါ့။ဦးစားပေးဆောင်ရွက်မဲ့အစီအစဉ်တွေကိုဒီနေ့ဦးသက်ဆိုင်ရာဝန်ကြီးဌာနလိုက်ပြန်ပြင်ပြကြတာပေါ့။ဒီများကြတော့ทีมญาติတော့အဲ့ဒီခုနပြောတဲ့ပြန်လည်နေရာချထားရေးကိစ္စလည်းပါတာပေါ့ဒါကတော့ recommendation ကိုဒီ championship တွေပေါ်ကိုကောင်းထဲခေါ်တဲ့အနေနဲ့တော့ထဲစားလို့ရှိရင်တော့ကုလတ္တလောအခြေအနေပေါ့နော်လက်တော်အခြေအနေနဲ့ပတ်သက်လို့ဒီပြန်လည်လက်ခံရေးပေါ့နော်ဒါအဲ့ဒီကိစ္စကိုပါဆွေးနွေးခဲ့တာဖြစ်ပါတယ်ပါဒါအားလုံးကအတီးပြုမှဖြစ်မှာပါအတီးပြုရသေးတာမဟုတ်ပါဘူး
ဟုတ်ကဲ့ပါရှင်ဝ
င်ကြတာပဲရှိပါသေးတယ်ခင်ဗျာ
ဟုတ်ကဲ့အဲ့တော့ဒီကြိုဒုက္ခသည်တွေကိုပြန်ပြီးတော့စစ်စစ်လက်ခံမဲ့အခြေအနေကြိုတင်ပြင်ဆင်မှုဆိုတာလေးကိုအချင်းချုပ်လေးပဲဘာတွေပြင်ဆင်ထားရဲဆိုတာလေးပြောပြပေးပါလားရှင်ဝင်ကြီးနည်းနည်
းဟောကြိုတင်ပြင်ဆင်မှုအနေနဲ့ကတော့ကျွန်တော်တို့ကဒီနိုင်ငံကဒီနိုင်ငံကိုကျွန်တော်တို့ဆွေးနွေးရမယ်နိုင်ငံနှစ်ပတ်ဟိုဒီဘင်္ဂလားဒေ့ရှ်နိုင်ငံနဲ့မြန်မာနိုင်ငံနဲ့ဆွေးနွေးရမယ်ဆွေးနွေးဖို့အတွက်ကိုကျွန်တော်တို့မြန်မာနိုင်ငံကနေပြီးတော့သက်ဆိုင်ရာဝန်ကြီးဌာနဒီကိစ္စနဲ့ဆွေးနွေးမယ်ဒီအောင်စုဝင်ကြီးတပါးကဒီဘင်္ဂလားဒေ့ရှ်ကိုသွားမယ်ဒီရက်တွင်မှာပဲလေသွားမယ်သွားပြီးတော့နိုင်ငံဆွေးနွေးမယ်အဲဒီမဲ့ဒီဘက်မှာကျွန်တော်တို့ကြိုတင်ပြင်ဆင်တဲ့အပိုင်းတွေကိုလုပ်ထားတာရှိတယ်ဒါကြီးကတော့အထူးကတော့ဒီအလုပ်သမားလူဝင်ကြီးကြီးနဲ့ဒီလူညာဦးစီးဌာနပေါ့နော်ဒီဦးစီးဌာနကနေပြီးတော့ဆောင်ရွက်မယ့်အစီအစဉ်လေးတွေကိုဒီနေ့တော့တင်ပြတာရှိတာပေါ့လေအဲ့တော့ဒါကတော့ပြန်လည်လက်ခံမယ်နေရာကိုကုန်းလမ်းဘက်ကဆိုရင်တောင်ပြိုလဲဝဲလိုနေရာမျိုးပေါ့နော်ရေလမ်းဆိုလို့ရှိရင်ငခုရပေါ့စသဖြင့်ပေါ့ဒါကဟိုကြိုတင်ပြီးတော့စီစဉ်တဲ့ကိစ္စပါနောက်ပြီးတော့စခန်းဆိုလို့ရှိရင်တော့ဓာကြီးစားပေါ့အဲစသဖြင့်အဲ့လိုမျိုးလေးညားထားတာပေါ့ဒါကလည်းကျွန်တော်တို့အတည်ပြုအောင်မှဖြစ်ပါတယ်ခင်ဗျအဲ့ဒီမှာမှကျွန်တော်တို့ကဒီကနအရင်ပြောခဲ့တဲ့အတိုင်း1993ဒီဘင်္ဂလားဒေ့ရှ်နဲ့မြန်မာသဘောတူထားတဲ့အချက်ဒီမှာမူတည်ပြီးတော့ဆောင်ရွက်ဖို့အတွက်ဖွဲ့စည်းပြီးဖွဲ့ပြီးတော့ဆောင်ရွက်မယ်ပေါ့နော်ဒါဒီကိစ္စလေးဆွေးနွေးတာပါခင်ဗျာအကြံဉာဏ်ပဲရှိပါတယ်ဒါသူပြင်ပြတယ်ပေါ့နော်အဲ့ဒီပုံမှန်မူတည်ပြီးတော့မှဟိုသက်ဆိုင်ရာဟိုဝန်ကြီးဌာနများနဲ့သက်ဆိုင်ရာဘတ်တောင်ရှိတဲ့လူတွေကနေဒါကိုဆက်လက်ဆောင်ရမှာပေါ့ကျွန်တော်ကတော့ကြံပြုချက်များကိုအကောင့်ထယ်ဖို့ရေးကော်မတီဥက္ကဋ္ဌဖြစ်တဲ့အတွက်ကြောင့်သက်ဆိုင်ရာဝန်ကြီးဌာနအသီးသီးအတင်ပြချက်တွေကိုဒီနေ့ကျွန်တော်ကစုစည်းတာပေါ့နော်စုစည်းပြီးတော့မှဒါကိုကျွန်တော်ကနေပြီးတော့တကယ်ဟာဗျူအတည့်ဖြစ်အောင်ဆိုကျွန်တော်ကရေးဆွဲရမယ်ကျွန်တော်ကိုဆက်ပြီးတော့ကျွန်တော်အကောင့်ထယ်ဖို့ကိုစနေတိကျဟိုဒါဟိုစုစည်းပြီးတော့ကျွန်တော်ပြန်ပြီးတော့စီဝေးဆောင်ရမှာပေါ့ခင်ဗျာ
ဟုတ်ကဲ့ရှင်အဲ့တော့ဘင်္ဂလားဒေ့ရှ်အစိုးရနဲ့ဆေးဆက်ညှိနှိုင်းတဲ့အပိုင်းအရဝန်ကြီးပြောသလိုဆိုရင်တော့ဒီရက်ပိုင်းမှာပဲဒီတာဝန်ရှိတဲ့သူတူကတော့သွားညှိနှိုင်းမယ်ဆိုတော့ဒါအခုမှစပြီးတော့စကားပြောမယ်သဘောလားရှိဆေးဆက်
ညှိနှိုင်းမဟုတ်ပါဘူးမဟုတ်ပါဘူးငွေကြေးတွေလည်းကျွန်တော်တို့ဆက်သွယ်ရရှိရယ်ဆက်ဆက်ဆောင်ရွက်နေရရှိရယ်ဖိတ်ကြားရရရှိရယ်ဒါမဲ့ဟိုတွေးဆဖြစ်တယ်မတွေးဆဖြစ်ဘူးဆိုတဲ့အခြေအနေတော့ရှိခဲ့တယ်ဒါကလည်းဖိတ်တယ်မလာဖြစ်ဘူးဆိုတာလည်းရှိတာပေါ့နော်ကျွန်တော်တို့ဖိတ်တယ်မလာပြဘူးဒါတွေလည်းရှိတာပေါ့အခုတော့အစီအစဉ်ဟိုဖြစ်မှာပါခင်ဗျာ
ဒါတော့ဒီရခိုင်ပြည်နယ်မြောက်ပိုင်းအကြမ်းဖက်ပြစ်ပတ်ခါတွေကြောင့်ဥယင်စွန့်ခွာထွက်ပြေးရသူတွေကိုပြန်လည်စစ်စစ်နေရာချထားဖို့ပြင်ဆင်မှုတွေစလုပ်နေပြီဆိုတာနဲ့ပတ်သက်ပြီးတော့ဝန်ကြီးဒေါက်တာဝင်းမြတ်အေးကပြောသွားတာပါ